ဟုတ်ကဲ့ဆရာကြီးညတော့မီးလောင်တဲ့ကိစ္စနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေလေးသိပြစေဗျ။
နောက်ဆုံးအခြေအနေရဆိုရင်တော့ဒီကနေ့ပေါ့နော်
ဟုတ်ကဲ့
ဒီနေ့မနေ့မှာလွတ်တော်ဥက္ကဋ္ဌကြီးရောက်လာပါတယ်အားတင်းရောက်လာပြီးတော့အဲဒီဆော့ရှုံးသွားတဲ့တီတူတွေနဲ့တွေ့ဆုံပါတယ်အပြီးတဲ့ခါမှလည်းပဲဒီလူမှုဝန်ထမ်းနဲ့ကေဇေးကြီးနေရာတင်ဆက်ထားကြီးပေါ့နော်လူကေကန်ကရောင်းလိုက်တွင်မှုဦးဝင်းရွှေတို့အဆူပါလည်းပဲအဲကျွန်တော်အားချင်းအကူညီတောင်းတဲ့ခါမှရောက်လာပါဟုတ်လားပြီးတော့ဟိုတိတ်အိမ်တောင်ကိုနှစ်သိန်းနှစ်ချို့အိမ်ကျောင်းလမ်းတစ်သိန်းပေါ့နော်အဲ့မှာတစ်သိန်းကုန်းတွေပေါ့အဲ့ဒါတွေကိုကြကြိုင်နေပဲကူညီသွားပါတယ်အဲ့ဒီလိုတော့ဥရာကြီးနဲ့ကျွန်တော်ကိုယ်စားလှယ်ဖွဲ့ရလည်းပဲ၅သိန်းထူထမ်းသွားပါတယ်။အဲ့မှာဟာလို့တော့ဥရာကြီးကိုလို့တော့ဥရာကြီးနဲ့ကျွန်တော်တို့ကိုယ်စားလှယ်တွေတောင်းဆိုလိုက်တဲ့ဟာတစ်ခုကတော့ဗာလဲဆိုတော့အဲလက်ရှိဆိုရှယ်သွားတဲ့ပြည်သူတွေရဲ့ဆိုရှယ်မှုလင်းနာမှုတွေကိုသူလက်ရှိဖြစ်နေတဲ့စီပေါ်စာဟိုနော်စီပေါ်စာရောကွန်တိန်နာရောသူတို့ရနေပြီးတော့ဘယ်လိုမျိုးဒီလင်းနာမှုတွေကိုဖြည့်ချင်းဆောင်ရွက်ပေးမလဲဆိုတဲ့ဟာကိုသိကျင်ပါတယ်ဆိုပြီးတော့အဲ့ဒီမိန့်ခွန်းကိုမေးသွားပါတယ်။ဆိုတော့ကျွန်တော်အနေနဲ့ကလည်းပဲဒီလိုရဲ့နင်နာတိကျဆဆမှုတိုင်းဒီကျွန်တော်တို့ ਨੇ ဟိုတိုက်ရိုက်တောင်းရင်ရှိပါတယ်သက်ဆိုင်ပါတယ်ဒါကြောင့်မို့ဒီရဲ့မိကုန်းပုံမှန်ကိုလည်းပဲဒီလိုမမေးခဲ့ရင်တော့မှကျွန်တော်အနေနဲ့မေးသွားမှာပါဒါပေမဲ့ဒီလိုရဲ့လည်းဒီမိကုန်းကိုမေးလာပြီဆိုတော့ကျွန်တော်မှအတိအထတောင်းဝင်ပို့ရှိသွားပြီလို့ခံစားမိတာဖြစ်တဲ့အတွက်ဒီတော်တွင်းမှာမှအသင်ပြင်မှုမရှိဘူးဆိုရင်တော့ကျွန်တော်အနေနဲ့အဲ့ဒီကျွန်တော်ကဒီလိုပြောတဲ့မိကုန်းကိုကျွန်တော်ပြွင့်ပြမိကုန်းအနေနဲ့ကျွန်တော်ဥက္ကဋ္ဌကြီးနဲ့ဟုတ်ပါပြီကျွန်တော်အတိအပြီးတော့ကျွန်တော်မေးသွားမှာဖြစ်ပါတယ်ဗျ
ဟုတ်ကဲ့အခုပျက်စီးဆုံးရှုံးမှုအခြေအနေရောဆရာဘယ်လောက်ထိမှန်ဖြစ်သွားလဲ
ပျက်စီးဆုံးရှုံးမှုအခြေအနေရောယနေ့အခုအချိန်ထိကိုကျွန်တော်တို့ကဟိုတိတိကျကျတော့ကျွန်တော်မသိရသေးဘာကြောင့်လဲဆိုတော့ဟိုကပ်ပစ္စည်းတွေပါနေတယ်ကားယာဉ်တွေပါနေတယ်ပေါ့နော်အဲ့လိုမျိုးတွေဆိုတော့ဟိုကျွန်တော်တိကျမသိရသေးဘူးအဲ့တော့မိသားဌာနကိုကျွန်တော်တို့ဟိုမေးကြည့်ရပါအောင်အခုတော့ကျွန်တော်တော့ရှော့ကျွန်တော်ဖြေနေရတာဟုတ်အဲ့လိုဆိုတော့ဒီပြီးတော့လည်းပဲเออเนเน่โหอันนั้นไลฟ์ฉี่เนี่ยอะไรเลยฉี่นี่တော့ดิติชาတော့ไม่ติดอ่ะดิโซเชียลมูเนี่ยတော့
ဒီຫມောက်ตွားได้ซีบองซาก็แล่တွေ့တယ်ကျွန်တော်တို့ตွားတော့နောက်จ้ะတော့ไตတယ်คนในน่ะก็แล่တွေ့တယ်ပေါ့အဲ့တော့သူတို့သူတို့ยอจี้ไปเฉิ่มมุอเนท้าดิဘယ်လိုดิจ้าติอ่ะล่ะဗ
ျဘမောဆယ်เฉิ่มที่ကိုကျွန်တော်ဘာမှမจ้าติอ่ะดิဥသို့တော့เลเวลไอ้ဒီซีบองซาเนี่ยပတ်သက်တဲ့ပုံကိုယ်တွေနေကတော့ဒါကိုသူတို့ဟိုတိုင်ပင်ဆွေးနွေးညီနိုင်နေတိုင်ပင်ဆွေးနွေးနေတယ်ပေါ့သူတို့ချင်းချင်းပေါ့เนาะသူတို့ community ချင်းချင်းအဲ့လိုလေးတော့ကျွန်တော်အတန်တက်တဲ့တော့ကြားရပါလေဗျာအဲ့တော့ဒီစီပေါ်သွားတဲ့ပုဂ္ဂိုလ်တွေရောကိုဒီနာနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေရောကျွန်တော်တို့အဲ့ပုဂ္ဂိုလ်တွေအကုန်လုံးကတော့ဒီပြည်သူတွေဖြစ်ပေါ်နေတဲ့ပုံမှာတော့ဒီလိုရှိမယ်တော့မထင်ပါဘူးလို့ကျွန်တော်အနေနဲ့ကတော့လည်းတွေးမြင်မိပါတယ်ဗျာတွေးထင်မိပါတယ
်ဟုတ်ကဲ့ရဲတပ်ဖွဲ့အနေထားနဲ့ရောဆရာဒီကိစ္စကိုဘယ်လိုအမှုကင်းဖွင့်ထားလဲ
အစင်မကျင်းမောင်းနေမှုတွေရောပေါ့နော်ဒါပြီးတော့ဒီမိတော်အစီအစဉ်မှုတွေရောအဲ့လိုမျိုးနေနဲ့ဖွင့်ထားပါတယ်ဗျာ
ဟုတ်ကဲ့အဲ့ပိုင်းရှင်တွေရောလာရောက်ဆက်သွယ်လာရှိပြီလားဗျာ
အခုချိန်ဒီတော့ပိုင်ရှင်တွေအနေနဲ့လာရောက်သက်သွယ်လာရတော့ကျွန်တော်တို့မရှိသေးပါဘူးဗျဒီဖြည့်ချင်းဆောင်ရွက်ကူညီဖို့အတွက်ကိုခြေတွဲဆောင်ရွက်မရှိဘူးဆိုတော့ဟိုကျွန်တော်တို့အနေနဲ့ကဒါဟိုတော်မှာရေးပေါ်စေဝန်ပြမိကုန်းဖြစ်ဖြစ်အဲကျွန်တော်တို့မေးမြန်းသွားဖို့တွေလည်းပဲတတော်ကိုယ်တိုင်တွေတော်တော်များများအတန်ယူတိုက်တောင်းပေးထားတာတွေလည်းရှိပါတယ်ဗျဟိုကျွန်တော်အနေနဲ့ကလည်းပဲဒီတောင်းဝင်ရှိတဲ့ပိုင်ရှင်တွေကိုမြစ်တာရက်ဆိုင်ခြင်းပါတယ်ဟိုတောင်းပန်ခြင်းပါတယ်ဒါကဘာလဲဆိုတော့ဒီသူတွေကိုအမြန်ဆုံးအနေနဲ့လာရောက်ပြီးတော့ညီနိုင်ဆွေးနွေးဖြည့်ရှင်းပြီးတော့ကိုကြီးရာရှိတဲ့ဟာတွေကိုကြီးပေးဖို့အတွက်ကိုကျွန်တော်အနေနဲ့ဒီကနေပြီးတော့မြစ်တာရက်ခံအဲတောင်းဆိုခြင်းပါတယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့ဒီအစိုးအနေနဲ့ပဲဖြစ်ဖြစ်တဝန်ကြမြေကုန်းအနေနဲ့ပဲဖြစ်ဖြစ်လုံးဝဆုံးရှုံးနေတာလေဒီသူတွေကိုဘယ်လိုဆောင်ရွက်ပေးလဲဆိုတဲ့ဟာကိုလည်းပဲကျွန်တော်လွတ်တော်အနေနဲ့ကျွန်တော်ဆောင်ရွက်သွားမှာပါခင်ဗျအ
ဲ့နေရာမှာပျက်စီးသွားတဲ့အင်ဂျင်မိသားစုဝင်ရောဘယ်လောက်လောက်ရှိလဲဗျအ
င်ဂျင်အနေနဲ့ကျွန်တော်တို့ခြုံလုံးဖြစ်ပါတယ်ဗျဆိုင်ကန်းအနေနဲ့က၄ခန်းပါအဲ့မှာဆုံးရှုံးမှုရှိဆုံးဆိုရင်တော့အဲ့ဒီမှာကျွန်တော်တို့ဒီကားနဲ့ပတ်သက်လို့ဒီ workshop အနေနဲ့ဖွင့်လာတာအဲပြီးတော့ကားပစ္စည်းတွေအနေနဲ့ရောင်းမှုအတွက်ဖွင့်လာတဲ့ဒီအဲ့ဒီအိမ်ကတော့နှစ်အိမ်လုံးနဲ့ပါသွားတယ်ကားအင်ဂျင်တွေအစအကုန်လုံးပါသွားတာတွေ့တဲ့အတွက်တော်တော်လေးကိုဆုံးရှုံးနေတာမျိုးရှိသလိုတိုင်ငန်း၄ခန်းဆိုရင်လည်းမိပစ္စည်းမှပြန်မရတော့တဲ့အနေအထားရှိတဲ့အတွက်သူတို့ဆက်လက်ပြီးတော့ဘဝကိုရုန်းကန်မှုဆိုတဲ့ဟာဘလို့အခြေအနေမျိုးအနေနဲ့ရုန်းကန်ရမလဲဆိုတဲ့အတွေ့အကြုံတွေတွေ့ပြီးတော့စေမချမ်းသာတဲ့ဖြစ်မျိုးတွေလည်းကျွန်တော်တို့တွေ့နေမြင်နေရတယ်ဗျဟုတ်ကဲ့